ရိုဟင်ဂျာဒုက္ခသည်အရေးဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ကြီးမားတဲ့ဝင်တော့ဝင်ပိုးတစ်ခုဖြစ်နေတာကြောင့်နိုင်ငံတကာအတိုင်းအဝန်းကကူညီဖြည့်ရှင်းပေးချဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာပြဿနာဟာဘင်္ဂလားဒေ့ရှ်အတွက်ကြီးမားတဲ့ဝင်တော့ဝင်ပိုးတစ်ခုဖြစ်နေပါတယ်နိုင်ငံကြီးတစ်ခုဖြစ်တဲ့အိန္ဒိယကလက်ခံထားလို့ရပေမဲ့တိတ်များများစားစားမရှိပါဘူးဘင်္ဂလားဒေ့ရှ်မှာတော့ရိုဟင်ဂျာ1.3 million ကျော်ရှိနေပါတယ်ဒါကြောင့်ရိုဟင်ဂျာတွေနေရပြန်နိုင်မဲ့အစီအစဉ်တွေကိုလှုပ်ချဖို့နိုင်ငံတကာအတိုင်းအဝိုင်းနဲ့ရောအိန္ဒိယနိုင်ငံအနေနဲ့ပါတိုင်ပင်ဆွေးနွေးနေရတယ်လို့ ANI သတင်းဌာနနဲ့တွင်းပြုံမေးမြန်းခြင်းမှာဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပြောဆိုသွားခဲ့ပါတယ်2019ခုနှစ်ကရခိုင်ပြည်နယ်အတွင်းပဋိပက္ခတွေဖြစ်ခဲ့ပြီးစစ်တပ်ကနယ်မြေရှင်းလင်းမှုတွေလှုပ်ဆင်းသိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးသွားခဲ့ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကလူမျိုးတုံးစီတဲ့ UN ချက်နဲ့လှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုခဲ့ပေမဲ့မြန်မာဘက်ကတော့ညှင်းဆုပ်ခဲ့ပြီးရဲစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အတွက်တရားဝင်လှုပ်ဆောင်တဲ့နယ်မြေရှင်းလင်းရေးတခုလို့ပြောဆိုထားပါတယ်ဒီကိစ္စအတွက် ICJ နိုင်ငံတကာခုံရုံးမှာလူမျိုးတုံးအောင်လှုပ်ဆောင်မှုဆွဆွဲချက်နဲ့မြန်မာနိုင်ငံကိုတရားစွဲဆိုထားပါတယ်ရိုဟင်ဂျာဒုက္ခသည်ပြဿနာဟာဝင်တော့ဝင်ဖို့အဖြစ်ဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်ကပြောဆိုချိန်မှာပဲတိုင်းပြည်စီးပွားရေးဟာခိုင်မာအကောင်းနေပြီးတိကိသီရီလင်္ကာလိုအကြက်အတဲနဲ့မကြုံနိုင်ဘူးလို့လည်းပြောဆိုခဲ့ပါတယ်